ဒီကရက်သတင်းပတ်စောပိုင်းကကုလသမဂ္ဂထွေထွေညီလာခံကိုတင်သွင်းတဲ့2019ခုနှစ် ICC နိုင်ငံတကာရာဇဝတ်ခုံရုံးအစီရင်ခံစာမှာရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်အတင်းကျပ်မောင်းထုတ်ခဲ့တယ်ဆိုတဲ့စွဲချက်ကို ICC ခုံရုံးကလက်ခံစီစစ်နေပြီဖြစ်ကြောင်းထည့်သွင်းဖော်ပြထားပါတယ်။အခုလို ICC ခုံရုံးကနေမြန်မာအပေါ်တရားစီရင်ပိုင်ခွင့်အလားအလာကိုပထမဆုံးအချိန်ထည့်သွင်းဖော်ပြထားတဲ့ကုလသမဂ္ဂအစီရင်ခံစာကိုမြန်မာအစိုးရဘက်ကလက်မခံငင်းပယ်ထားကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးက VOE ကိုပြောပါတယ်။အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့84ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာနိုဝင်ဘာလ4ရက်နေ့က ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့အစီရင်ခံစာကိုတင်သွင်းဆွေးနွေးကြတာပါ ICC ခုံရုံးဥက္ကဋ္ဌတရားသူကြီးချီလီအဘိုအော်ဆူဂျီကညီလာခံမှာမိကွန်းပြောကြားရာမှာ ICC ခုံရုံးကိုဖြစ်ပေါ်စေတဲ့ Rome Statute မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့နိုင်ငံတွေရဲ့တာဝန်ခံမှုတာဝန်ယူမှုကိမဲ့နေတဲ့အပိုင်းကိုအခုလိုဝေဖန်ပြစ်တင်သွားပါတယ
်။ More than 70 UN member states are currently not part of
ကျွန်တော်ကဖွင့်ဝင်နိုင်ငံပေါင်း80ဟာ Rome Statute မှာသဘောတူလက်မှတ်ရေးထိုးထားတာမရှိသေးပါဘူး။ဒီတော့လက်တွေ့မှာကမ္ဘာရဲ့အာရုံစိုက်မှုကြိုးကြောင်းဆင်ခြင်မှုနဲ့ကျင့်ဝတ်သိက္ခာအရထိခိုက်ကြေကွဲစေတဲ့ပဋိပက္ခတချို့ကို ICC အနေနဲ့စီရင်ပိုင်ခွင့်မရှိဘဲဖြစ်ရပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်လာတဲ့ဖိနှိပ်မှုတွေကနေအသက်မတည်ပဲလွတ်မြောက်လာသူတွေကို rule statute စနစ်အရတိစောက်ထားတဲ့ပြည်ထောင်ခတ်မှုနဲ့တရားစီရင်ရေးရဲ့အပြင်းမဲ့စီးပွားမှာသူတို့ကိုထားခဲ့တယ်လို့မျိုးဖြစ်ရပါတယ်
။ဒီနှစ်ကုလသမဂ္ဂထွေထွေညီလာခံကိုတင်သွင်းတဲ့ ICC ရဲ့အစီရင်ခံစာမှာ2019ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်ပြုံလိုက်အတင်းကျပ်မောင်းထုတ်ခဲ့တဲ့စွဲချက်ကိုလက်ခံပြီးစီစစ်ဆောင်ရွက်နေတဲ့အခြေအနေတွေကိုဖော်ပြခဲ့ပါတယ်။အခုလိုမြန်မာနဲ့ပတ်သက်လို့ ICC ကပထမဆုံးအချိန်ကုလသမဂ္ဂအစီရင်ခံစာရဲ့ထည့်သွင်းဖော်ပြခဲ့တာကိုမြန်မာအစိုးရကလက်မခံပယ်ချကြောင်းနိုဝင်ဘာလ4ရက်နေ့ကုလသမဂ္ဂထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ VOE ကဆက်သွယ်မေးမြန်းရာမှာသူကအခုလိုပြောပါတယ
်။ကျွန်တော်တို့ငင်းတဲ့အဓိကအချက်ကတော့နံပါတ်1ကတော့သူကနှစ်ပိုင်းရှိတာပေါ့နံပါတ်1ကကျွန်တော်တို့ ICC ဖော်မမဟုတ်တဲ့အတွက် Rome Statute ကိုကျွန်တော်တို့လက်မထိုးထားတာအချင်းမရှိတဲ့အတွက်ဒီကိစ္စပဲဖြစ်ဖြစ်ဟုတ်လားကျွန်တော်နိုင်ငံတွင်းမှာဖြစ်နေတဲ့ကိစ္စတစ်ခုခုဟာဒီ ICC ရင်းနဲ့ဟိုဥပဒေအကြောင်းအရာတရားစီရင်ပိုင်ခွင့်လုံးဝမရှိဘူးဆိုတာနံပါတ်1ချက်ကျွန်တော်တို့ကလုံးဝဒါကိုကန့်ကွက်ညှင့်ပယ်ထားတာဒါအစတည်းကလည်းကျွန်တော်ညှင့်ပြထားတာဒါတစ်ချက်ပေါ့နော်နောက်တစ်ခုကလည်းသူ့ရဲ့ဥပဒေအရရှိရဲ့ဟိုတင်ပြချက်ကလည်းအမှန်ကတော့ဟိုလုံးဝဟုတ်လားဟိုမှန်ကန်တဲ့ဟာမဟုတ်ဘူးကျွန်တော်တို့မောင်းထုတ်တာမဟုတ်ဘူးလေဒါအာစာဟိုကျမ်းဖက်ဘွဲ့နေတိုက်လို့တမတော်ကနေစစ်စင်ရပြန်ပြီးတော့တုံ့ပြန်ဆင်းလောက်တဲ့ခါကျတော့အဲ့ဒီမှာအကြောင်းမျိုးကြောင့်ထွက်ပြေးပြီးတော့နေဆက်ကိုပြေးပြီးတော့တစ်ဆက်ကိုရောက်သွားတာအဲသူတို့မောင်းထုတ်လို့ဟုတ်လားလူမျိုးတစ်မျိုးမျိုးကိုကျွန်တော်တို့ကဘာသာရေးအကြောင်းပြချက်ဖြစ်စေလူမျိုးရေးအကြောင်းပြချက်ဖြစ်စေကိုယ်တိုင်းပြန်နေဘယ်သူမှကိုကျွန်တော်မောင်းထုတ်တာမရှိဘူးအဲ့ဒါကျွန်တော်လည်းဒုတိယရည်တည်ချက
်ဒါ့အပြင်မြန်မာအပေါ် ICC ခုံရုံးကတရားစီရင်ပိုင်ခွင့်အလားအလာနဲ့ပတ်သက်လို့အခုလို့အစီရင်ခံစာတွေထည့်သွင်းဖော်ပြခဲ့တာကိုတရုတ်နဲ့ရုရှားတို့ကလည်းအစည်းအဝေးမှာတရားဝင်ကန့်ကွက်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကတော့သူ့နိုင်ငံရေးကိစ္စနဲ့ပတ်သက်ပြီး ICC မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့နိုင်ငံတွေအပေါ်တရားစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့မူနဲ့အစီရင်ခံစာကိုကန့်ကွက်သွားကြောင်းဥဟောက်တူစွန်းကပြောပါတယ
်ရုရှားနဲ့တရုတ်တို့ဆိုရင်မြန်မာကိစ္စကိုသူကအထူးသဖြင့်သူကရည်ညွှန်းပြီးတော့ပြောသွားတယ်လေမြန်မာနိုင်ငံအပတ်သက်ပြီးတော့ဖော်ဝင်နိုင်ငံမဟုတ်တဲ့နိုင်ငံတနိုင်ငံကိုဒီ ICC ကနေပြီးတော့အမှုအဲဆင်ပြီးတော့ပေါ့နော်အခုစိုက်တက်ဆက်ဆိုပြီးတော့တရားစီရင်ရအောင်လုပ်ရတာတရားဟိုမှန်ကန်မှုမရှိဘူးဆိုပြီးတော့အဲသူတို့ကဟိုပြောတာရှိပါတယ်တိတိပပပြောပါတယ်အဲအမေရိကန်ကလည်းပဲဒီ ICC ကိုသူတို့လက်မခံဘူးအဲ့တော့ ICC ရဲ့တရားစီရင်ပိုင်ခွင့်အာဖွင့်မဟုတ်တဲ့နိုင်ငံပေါ်မှာဟိုစီရင်ပိုင်ခွင့်လုံးဝမရှိတင်ဘူးဆိုတော့သူပြောသွားတာပါသူကိုယ်တိုင်ကလည်းဖွင့်မဟုတ်တဲ့ခါကြတော့လေသူကဒီအချက်မှာတော့ principle အရာကိုကသူတို့ကစန့်ကျင်ကန့်ကွက်တဲ့သဘောရှိပါတယ်
ရိုဟင်ဂျာဆိုတဲ့အုံနှုံးကိုမြန်မာဆိုရဘက်ကတရားဝင်လက်ခံတိမှတ်ပြခြင်းမရှိပါဘူး။ဒါပေမဲ့လည်းအခုလို ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့ ICC မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာကိုအရေးယူနိုင်ရေးနီလန်းပေါင်းစုံကစ조사လာတာဟာအရေးကြီးတယ်လို့မြင်ကြောင်း American Chief Site ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌ Gamson and San ကပြောပါတယ်။
ကျွန်တော်ကတော့အင်တာဗျူးကိုကြည့်ပေးပါတယ်။ဒီကတော့ကောင်းတဲ့တုံးရက်ပါ။ကျွန်တော်မှာဒီရေးချက်လာဖို့အတွက်ပြာဥစဉ်သုံးမလာဖို့အတွက်ပထမခြေလမ်းပေါ့နော်ဒီကြီးတဲ့ခြေလမ်းလေးကိုထောက်ခံပါတယ်ဗျာဒီကြီးရတဲ့အကြောင်းပြာဥစဉ်ကသုံးမမရှိတော့ဘူးဒီနိုင်ငံတကာအနေနဲ့ပြောပါဝင်ပတ်သက်မှုရှိလာရတာပါ
ICC ခုံရုံးကဒီနှစ်ကုလသမဂ္ဂကိုတင်သွင်းတဲ့အစီရင်ခံစာထဲမှာ2019ခုနှစ်ကရိုဟင်ဂျာတွေကိုမြန်မာကနေဘင်္ဂလားဒေ့ရှ်ဘက်အစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တယ်ဆိုတဲ့ဆွဲချက်ကိုလက်ခံထားတဲ့ Pre-trial Chamber 3တရားရုံးမတိုင်ခင်ကြိုတင်စစ်ဆေးမဲ့တရားသူကြီးအဖွဲ့အစည်းနဲ့အမှုကိုစတင်စုံစမ်းခွင့်ပြုဖို့ ICC ဥပဒေအရာရှိချုပ်က2019ဇူလိုင်လ4ရက်မှာရှောင်လဲထားပြီးဖြစ်ကြောင်းဖော်ပြထားပါတယ်